စပိန်နိုင်ငံကနေခွဲထွက်ဖို့အတွက်ကာတလန်အစိုးရကတွန်းအားပေးနေတာကိုကန့်ကွက်တဲ့အနေနဲ့ကာတလိုနီးယားဒေသခံတွေဘာစီလိုနာမြို့မှာဒီကနေ့တနင်္ဂနွေနေ့စူဝေးဆန္ဒပြကြပါတယ်ဆန္ဒပြပွဲကိုလူ3သိန်းခွဲတက်ရောက်ခဲ့တယ်လို့ရဲဘွဲကပြောပါတယ်ဒါပေမဲ့ဥဆောင်လှုပ်ရှားသူတို့ကတော့လူ6သိန်းလောက်ဆန္ဒပြပွဲမှာပူးပေါင်းခဲ့ကြတယ်လို့ပြောဆိုထားပါတယ်ဆန္ဒပြသူတို့ကတော့ဘာမှမပြောဘဲကြည်နေတာကြာပြီဆိုပြီးတော့ပြင်သစ်သတင်းအေဂျင်စီ AFP ကိုပြောပါတယ်ဒီလူလူစုဝေးမှုကြီးကိုတော့ဆန္ဒခံယူပွဲလုပ်ပြီးတပတ်အကြာမှာပြုလုပ်ခဲ့တာဖြစ်ပါတယ်လူလူဆန္ဒခံယူပွဲကိုတော့စပိန်ဆွေရကတရားမဝင်ဘူးလို့ကြေညာထားပါတယ်ဆန္ဒခံယူပွဲအတွင်းမဲပေးသူ90ရာခိုင်နှုန်းကစပိန်နိုင်ငံကနေခွဲထွက်ပြီးလွတ်လပ်ရေးကြေညာဖို့မဲပေးခဲ့ကြတာဖြစ်ပေမဲ့မဲပေးနိုင်တဲ့လူဦးရေရဲ့ထက်ဝက်တောင်မပြည့်ဘူးလို့ပြောပါတယ်။လူရုစစ်တမ်းတွေမှာတော့ကာတလန်ဒေသခံအများအပြားဟာလွတ်လပ်ရေးကြေညာပြီးခွဲထွက်တာထက်စပိန်နိုင်ငံထဲမှာပဲဆက်ပြီးတော့ရှိကျင်ပုံရတယ်လို့ဖော်ပြနေပါတယ်။ဆန္ဒပြတဲ့သူတွေဟာဘာစီလိုနာမြို့ကရင်ပြေမှာစုဝေးခဲ့ကြပြီးစပိန်နိုင်ငံတော်ကြီးအဒွန့်ရှေပါစေလို့တချင်းတွေတီးဆိုခဲ့ကြပါတယ်ကာတလန်ဒေသခေါင်းဆောင်တွေကတော့စပိန်အစိုးရနဲ့ဆွေးနွေးညှိနှိုင်းဖို့တောင်းဆိုလိုက်ပါတယ်စပိန်ဝန်ကြီးချုပ်ကတော့ကာတလန်ဒေသအနေနဲ့လွတ်လပ်ရေးကိုကြေညာမယ်ဆိုရင်သူ့အနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေရဲ့အာဏာကိုသုံးပြီးကာတလိုနီးယားဒေသရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ကိုပြန်ရုပ်သိမ်းဖို့ကိစ္စကိုဖယ်ထားမှာမဟုတ်ဘူးလို့ပြောဆိုလိုက်ပါတယ်ရှင်